ောင်ကိုရီးယားရင်ကျေးမှုဦးစီးဌာနနဲ့ပြည်ဆိုင်ရာရင်ကျေးမှုဖလှယ်ရေးကိုရီးယားဖောင်ဒေးရှင်းတို့ပူးပေါင်းပြီးကိုရီးယား TV ဇာတ်ကားတွေမြန်မာပြည်ကိုအခမဲ့ပေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။အစပိုင်းမှာနိုင်ငံပိုင် MRTV ကနေကိုရီးယားအစ်စ်ဇာတ်ကားပြသဖို့စီစဉ်ပါတယ်။မြန်မာပြည်သက်ကိုဖြည့်ပြောတဲ့ရွေးချယ်တဲ့အစ်စ်ဇာတ်ကားကိုအခမဲ့ဖြောင့်ဝေတာတော့မဟုတ်ပါဘူး။ကိုရီးယား TV ဇာတ်ကားကိုကြည့်ပါများလာရင်တောင်ကိုရီးယားနိုင်ငံပေါ်မှာအကောင့်မြင်သူတွေတိုးပွားလာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ကိုရီးယား TV ဇာတ်ကားတွေကိုအခမဲ့ဖြန့်ဝေနေတာဖြစ်ပါတယ်။တောင်ကိုရီးယားအပေါ်အမြင်ကောင်းနေလေတောင်ကိုရီးယားကွန်ပျူတာကိုလည်းသဘောကျနေလေဖြစ်လာအောင်ဖန်တီးတဲ့ဝါရဖြန့်ချက်တစ်ခုဖြစ်ပါတယ်။တရုတ်ပြည်မှာတောင်ကိုရီးယားဇာတ်ကားကောင်းမှုကြောင့်ကိုရီးယားအလှကုန်တဲ့အစားအသောက်တွေအလွန်ရောင်းကောင်းသွားတဲ့သာရကတွေရှိပါတယ်။အခြားကွန်ပျူတာကိုလူကြိုက်နေပြီနဲ့အလားတူအယောင်တွက်နေတာဟာကိုရီးယားရေကျေးမှုကိုနှစ်သိမ့်လူတွေများနေတာကိုပြသရာရောက်တယ်လို့ပညာရှင်အချို့ကသုံးသပ်ပါတယ်မြန်မာပြည်မှာ TV ဇာတ်လမ်း90ရာခိုင်နှုန်းကကိုရီးယားဇာတ်ကားဖြစ်ပါတယ
်ကိုရီးယားဇာတ်ကားဖြစ်စားတဲ့မြန်မာပြည်မှာတောင်ကိုရီးယားကိုသွားပြီးအလုပ်လုပ်ချင်သူတောင်းတဲ့ကြီးရှိနေပါတယ်ဒီနေ့ထဲမှာမြန်မာလူသား4000ကျော်သာတောင်ကိုရီးယားကခေါ်ယူဖို့အစီအစဉ်ရှိပေမဲ့သွားကျင်သူက3000ကျော်ရှိပါတယ်။ကိုရီးယားဘာသာစကားနဲ့ကျွမ်းကျင်မှုစစ်ဆေးပွဲကိုအောင်မြင်မှသာရွေးချယ်ခံရနိုင်တာကြောင့်ဆံမွေးအောင်ဖို့ရင်းနှီးမြှုပ်နှံရတဲ့ပမာဏကလည်းအလွန်ကြီးမားပါတယ်။ကိုရီးယားဆံမွေးအောင်ဖို့အတွက်ပြင်ဆင်ရတဲ့ဈေးက7,300လောက်ရှိတယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့တောင်ကိုရီးယားရောက်တဲ့အခါလစဉ်7,300ကျော် 15,000 လောက်ရနိုင်တာမို့ရင်းနှီးရကြိုးနှက်နေသလိုဖြစ်နေပါတယ်။ကိုရီးယားထုတ်ကုန်လုပ်ငန်းစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာမြန်မာအလို့သမားတွေကိုသုံးကြပါတယ
်မြန်မာပြည်မှာအများဆုံးရင်းနှီးပြုံနံတဲ့ထိပ်တန်းဆင်နိုင်ငံတွေမှာတောင်ကိုရီးယားလည်းပါဝင်ပါတယ်ရော်တေနဲ့ဒေဝူတို့ကုမ္ပဏီကြီးတွေကစပြီးလက်လူဆိုင်စားတောက်ဆိုင်တွေအထူးဖွင့်ထားတာမို့ကိုရီးယားကုမ္ပဏီတွေကိုနေရာတိုင်းမှာတွေ့နိုင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဟန်တာဝရီလေးစိတ်ကန်ထရိုက်ကိုတော့တောင်ကိုရီးယားမရပဲစင်ကာပူကရသွားပါလေ။ရန်ကုန်ဒလာကရာစီမံကိန်းကိုအမေရိကန်ဒေါ်လာ340နဲ့အကောင့်ထည့်ဖို့တောင်ကိုရီးယားကတာဝန်ယူထားပါလေ။ကမ္ဘာနီကျိုးဆိုင်ဒေလန်တော်စကားတိဆောက်မဲ့နေရာကပေးပေးရသူတွေကိုပြုံးရတဲ့နှစ်ကစပြီးရော်ကြီးပေးပြီးဖြစ်ပါလေ။ကိုရီးယားချင်းတွေကိုအတိုးတက်တာစွာနဲ့ရယူပြီးတိဆောက်မှာဖြစ်လို့အနည်း40အတွင်းကြီးအောင်ပြန်ဆက်ရမယ်အစီအစဉ်ဖြစ်ပါလေ။
မီဒီယာကောင်စီရေစင်းတက္ကသိုလ်နယ်မြေမှာတောင်ကိုရီးယားမြန်မာဆက်မှုလေယာတင်နှံကြောင်းလွန်ခဲ့တဲ့မတ်လကဖွင့်လှစ်ကြောင်းသိရပါတယ်မြန်မာဆက်မှုလေယာအသွင်ကူးပြောင်းမှုကိုတောင်ကိုရီးယားကကူညီပေးတဲ့အနေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်လေယာ၃ဆက်ပစ္စည်းကိရိယာမောင်းနှင်မှုနဲ့ထိမ့်သိမ့်ပြုပြင်မှုကျွမ်းကျင်အောင်တင်နှံတစ်ကြိမ်မှာလူ40လေးကျင့်တင်ကြားပေးဖို့ရည်ရွယ်ပါတယ်တောင်ကိုရီးယားမြန်မာတွေမှာလေယာသုံးစက်ကိရာတွေရှိနေပေမဲ့ပြင်ဆင်ထိမ့်သိမ့်တဲ့ဘက်ကအားနေတဲ့အတွက်အခုလိုတင်နှံဖွင့်ရတာပါအမေရိကန်ဒေါ်လာ6သန်းတောင်ကိုရီးယားဘက်ကယင်းနေပြီးမြန်မာဆက်မှုလေယာအသွင်ကူးပြောင်းရေးကိုတဒတ်တအားပါဝင်ကူညီဖို့သဘောဖြစ်ပါတယ
်မြန်မာယင်းနာနဲ့သဘာဝဓာတ်ငွေကိုတောင်ကိုရီးယားကစိတ်အဝင်စားဆုံးဖြစ်ပါတယ်လုခနဲ့တဲ့အလုသမာဓုရှိနေတာဟာလေတောင်ကိုရီးယားအရင်အနည်းကိုဆွဲဆောင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဖွံ့ဖြိုးရေးအကူအညီပေးတဲ့နေရာမှာတောင်ကိုရီးယားဟာအခြားအာရှနိုင်ငံတွေနဲ့အများကြီးလင်းနေပါတယ်။ဥပမာ2003ကနေ2013အထိ73နှစ်အတွင်းမှာမြန်မာကိုတောင်ကိုရီးယားပေးတဲ့ဖွံ့ဖြိုးရေးအကူအညီဟာအမေရိကန်ဒေါ်လာ390သာရှိပါတယ်။အခုမှအနောက်တိုင်းအကူအညီတွေများလာလို့အသက်ပညာပိုင်းမှာတောင်ကိုရီးယားကဝန်ကူနေပုံရပါတယ်။မြန်မာတောင်ကိုရီးယားတန်တမာဆက်ဆံရေးအနည်း40မြောက်အထိမှဖြစ်နိုင်ငံကပကြီးပညာရှင်20ရက်လက်ရာတွေကိုပြုံးခဲ့တဲ့ဇူလိုင်လကရန်ကုန်မှာပြတ်တာပါတယ်။အမှုပညာမှာလည်းသူတို့ပြပွဲတွေလုပ်နေတာဟာ3နှစ်လောက်ရှိနေပါပြီ။စီးပွားရေးတွေမကဘဲရင်ကျေးမှုအမှုပညာဘက်မှာပါတောင်ကိုရီးယားဘက်ကပါဝင်လာတာထင်ရှားပါလေ။ဒါပေမဲ့တရုတ်နဲ့ဂျပန်ကိုပြန်ဆိုင်နိုင်တော့အောင်အင်အားမရှိသေးပါဘူး။အခြေအနေကြည့်ရတာကတော့မြန်မာတောင်ကိုရီးယားဆက်ဆံရေးဟာအရှင်းအဟုန်နဲ့တိုးပွားလာဖို့တောင်ရှိပါတယ်ခင်ဗျာ။